ဂါဇာကမ်းမြောင်ဒေသမှာအစ္စရေးတပ်ဖွဲ့ဝင်တွေနဲ့ဟာမတ်စစ်သွေးကြွတွေဟာဒီနေ့ထိတိုက်ပွဲတွေပြင်းထန်နေဖြစ်ပွားနေတယ်လို့ပါလက်စတိုင်းအရက်သားတွေမှလည်းလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေရဖို့ပုံမူခက်ခဲနေပါတယ်။အစ္စရေးစစ်တပ်ကတော့ဂါဇာကမ်းမြောင်ဒေသမှာရှိတဲ့ပြင်းမှန်250ကိုပြီးခဲ့တဲ့ရက်တွေကပဲလေကြောင်းတိုက်ခိုက်မှုတွေပြုလုပ်ခဲ့တယ်လို့ဒီနေ့ပြောပါတယ်။တနင်္လာနေ့မိုးလယ်ပိုင်းကစလို့ဂါဇာကမ်းမြောင်ဒေသကိုအစ္စရေးကပြင်းထန်တဲ့မြေပြင်တိုက်ပွဲတွေဒုံးကျည်တိုက်ခိုက်မှုတွေနဲ့အတူဘုံကျဲတိုက်ခိုက်မှုတွေလည်းတိတိတသားပြင်းထန်လာတယ်လို့ကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်။ဂါဇာတောင်ပိုင်းမှာရှိတဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ခန်ယူနစ်မြို့ကိုလည်းအစ္စရေးစစ်တပ်ကဝန်းရံထားပါတယ်။ဂါဇာမြောက်ပိုင်းကစခဲ့တဲ့စစ်ပွဲကအခုဆိုလို့ရှိရင်တောင်ပိုင်းထိကိုပြန့်နှံ့လာတာပါ။အစ္စရေးကတော့အရက်သားတွေကိုဘေးလွရာရှောင်တိမ်မှုတတိပေးထားပြီးမြင့်အရက်သားတွေဘေးလွရာရှောင်တိမ်နိုင်မှုကလည်းနေမြရာတဖြည်းဖြည်းကျင်းမြောင်းလာပါတယ်။ပါလက်စတိုင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီကတော့ဂါဇာမှာရှိတဲ့လူဦးရေ85ရာခိုင်နှုန်းနီးပါးခန့်မှန်းချီလူဦးရေ1,390,000ဟာအိုးအိမ်ဆုံးခွာထပ်တည်နေကြရပြီးအဲ့ဒီတဲကမှ1,000ဟာဂါဇာတောင်ပိုင်းမှာရှိတဲ့ကုလသမဂ္ဂကယ်ဆယ်ရေးစခန်းတွေမှာမှတ်ပုံတင်ထားသူတွေဖြစ်တယ်လို့ပြောပါရရှင်။